ဒီကိန်းပြည်နယ်ကပြည်သူ့ပကားတွေကြောင့်ထွက်ပြေးသွားတဲ့ဒုက္ခတွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအစဉ်အသင့်ဖြစ်နေပေမဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြံ့ကြံမှုတွေကြောင့်လုပ်ငန်းတွေမစတင်နိုင်သေးတာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီချိန်ထဲမှာပဲဒုက္ခတွေကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့နိုင်ငံတကာဝိုင်းဝန်းဖိအားပေး မြန်မာဘက်ကဆင်သင့်ဖြစ်နေပြီမဲ့တဖက်နိုင်ငံဘက်ကပြန်လည်ပေးပို့ဖို့လှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေမပြီးသေးတာကြောင့်ကြန့်ကြာနေရတာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောဆိုလိုက်တာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအပြန်အလှန်အပြစ်ဖို့နေရမှာအခုနောက်ဆုံးမြန်မာနိုင်ငံအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးထေးလိုင်ကနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာကြန့်ကြာမှုနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။
အဲ့တော့ကျွန်တော်တို့ဘက်ကအသိဖြစ်ပါပြီလို့ကျွန်တော်တို့လည်းအသိဖြစ်တဲ့အနေအထားတွေအားလုံးကိုကျွန်တော်တို့ရှင်းပြခဲ့ပါတယ်။ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးစခန်းအနေနဲ့နှစ်ခုရရဲ့တောင်ပြလက်ဝဲရဲ့ဖွင့်မှုရှိပါတယ်။အလားတူပဲဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ပို့မဲ့စခန်း၅ခုအဲ့သူတို့ဖွင့်မှုရှိပါတယ်။အဲ့တော့သူတို့ဘက်ကဘလောက်အသိဖြစ်ပြီလဲလို့ကျွန်တော်တို့ထောက်ထားတွေကိုအဲ့ဒီစီဝေးမှာမေးတဲ့အခါမှာတော့အဲ့သူတို့ဘက်ကဒီလာထဲမှာအပီးလုတ်ပါမယ်လို့ပဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ပေါ့ပွိုင်းနဲ့ပြတဲ့ပုံကတော့ဒီကြောင်းတဲ့ကိုဆင်းမှုအတွက်တံတားလေးထိုးဖို့တိုင်လေးတွေစိုက်ထားတဲ့အဆင်မလဲရှိပါသေးတယ်အဲ့တော့တိုးတိုးပြောရရင်တော့ကျွန်တော်တို့ဘက်ကအသိဖြစ်ပြီမဲ့ကျွန်တော်တို့ဘက်ကအသိမဖြစ်ဘူးဆိုပြီးတော့ပြောပြီးတော့သူတို့ဘက်ကပို့ဖို့ဘာမှအသိမဖြစ်သေးပါဘူးဆိုတာလေးပြောချင်ပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ရေးလုပ်ငန်းစဉ်စတင်နိုင်ဖို့ဒုက္ခသည် 8,000 ကျော်စည်ရင်းကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကိုပေးအပ်လာတာရှိပေမဲ့နှစ်နိုင်ငံနားလည်မှုစာကြုံလာထိုးတော့ကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်ရမယ့်သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်တောင်းခံထားတာရှိပါတယ်ဒါလည်းပြန်လဲပြပို့လာတာမရှိရကြောင်းဒုက္ခတွေပြန်လဲလက်ခံရင်အချိန်ကာလကိုမပြောနိုင်သေးဘူးလို့ဆိုလိုက်ပါတယ
်။သဘောတူထားတဲ့ပုံစံမဟုတ်ပေမဲ့သူတို့ကောက်ယူထားတဲ့ပုံစံတစ်ခုနဲ့ကျွန်တော်တို့စီကိုလူ 8,000 ကျော်စည်ရင်းပေးလာတာလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့မှစစ်စီရအများကြီးအခက်အခဲရှိခဲ့ပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့တန်တမန်လမ်းကြောင်းကပဲကျွန်တော်တို့ရဲ့နှစ်နိုင်ငံသဘောတူညီချက်တိုင်တတ်မှတ်ထားတဲ့ပုံစံအတိုင်းဖြစ်ပြီးတော့ပြန်ပို့ဖို့ဆိုတာလေးတွေကိုညီနိုင်ဆွေးနွေးခဲ့ပါတယ်။အဲ့တော့ဒီအခုသွားတဲ့အခေါက်မှာလည်းဒါကိုပဲထပ်ပြီးတော့လည်းဆွေးနွေးပါတယ်။ဒီကြားထဲမှာလည်းတိတိကျကျအဖြေမထွက်တာကတော့ပြန်ပို့ဖို့အချိန်ကိုမပြောနိုင်သေးတဲ့ဟာပါပဲ
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကတော့ဒုက္ခသည်တွေကိုစောင့်ရှောက်ထားမှာဖြစ်ပေမဲ့လည်းနေရရင်ဖြစ်တဲ့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံဖို့လိုအပ်တဲ့အတွက်နိုင်ငံတကာဘက်ကဖိအားပေးကြဖို့အိန္ဒိယနိုင်ငံခီးစဉ်အတွင်မှာပြောဆိုထားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့သူတွေပြန်လည်လက်ခံနိုင်ရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကလေးကစတင်လက်ခံဖို့တရားဝင်ကြေညာထားပေမဲ့အခုချိန်ထိမစနိုင်သေးပဲဖြစ်နေရတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ဒုက္ခသည်တွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့တိုက်တွန်းထားပါရဲ့ရှင်။